ရခိုင်ပြည်နယ်သံတွဲမြို့နယ်ငပလီကမ်းခြေကစင်ခေါင်းကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခတ်မှုကြောင့်ရပ်သားထိခိုက်သေးဆုံးတာတွေအများအပြားရှိတယ်လို့အရခတပ်မတော် AA ပြောခွင့်ရကပြောလိုက်ပါတယ်။ AA ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ဒီနယ်အတွင်းကမောင်းတော်အန်းနဲ့သံတွဲမြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်။ဒီအကြောင်းတရင်ပြဖို့ချက်ကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ရခိုင်ပြည်နယ်ကမောင်တော်အန်းနဲ့တန်တွဲမြို့နယ်တွေကိုအာရခတပ်တော် AA ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ AA ပြောခွင့်ရခိုင်သူကပြောပါတယ်
။ဒီလက်ရှိရခိုင်ပြည်တွင်တိုက်ပွဲအခြေအနေကတော့ဒီမောင်တော်အန်းတန်တွဲမြို့နယ်တွေကိုသိမ့်ပိုက်နိုင်ဖို့အတွက်ကျွန်တော်တို့အာရခတပ်တော်ကဒီထိုးစစ်ဆင်တိုက်ခိုက်နေတာရှိပါတယ်။ဟိုဒါကြောင့်မို့လို့ဒီအဲ့ဒီမျိုးနယ်တွေမှာဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိပါတယ်
။တန်တွဲမြို့ကဘာကျော်ငပလီကမ်းခြေအနီးကဂော့ဂျေးဝါအနီးမှာပြီးခဲ့တဲ့ဇွန်လ3ရက်နေ့ကစတင်ပြီးတော့စစ်ကောင်စီနဲ့ AA အဖွဲ့ကြားတိုက်ပွဲတွေဖြစ်ပွားနေတာပါ။စစ်ကောင်စီတပ်ကတန်တွဲမှာအရဲသားတွေကိုပြင်းထန်ထားတိုက်ခိုက်နေတာကြောင့်အရဲသားထိခိုက်ဒေဆုံးဒဏ်ရာရတာတွေအများအပြားရှိတယ်လို့လည်းခိုင်သူခကဆက်ပြောပါတယ
်။ဟိုအကြမ်းဖက်စစ်ကောင်စီကတော့ဒီအရဖဲပြင်းထန်တွေကိုလေကြောင်းကနေတိုက်ခိုက်နေတာရှိရဲ့။ဒီမနေ့ကနဲ့ဒီနေ့မနေ့မှာဒီတန်တွေးမျိုးအနည်းကဒီဆန်ကောင်းရွာကိုဒီအကျန်းဖက်စစ်ကောင်စီလေတပ်ကနေပြီးတော့မှဒီဂျက်ဖိုက်တာတွေနောက်ဒီဝိုင်းစင်းနေလေရင်တွေနဲ့နေပြီးတော့မှဒါဘုံကျေးတိုက်ခိုက်တဲ့အတွက်ဟိုအပြင်းပြင်းပြည်သူအများအပြားဟိုတေဆုံးဒဏ်ရာရတာရှိတယ်လို့တော့ဟိုသိရတာရှိတယ်ဗျ။ဟိုတေဆုံးဒဏ်ရာရတဲ့ဒီကိင္ကနအတိအကျကိုတော့မတိရသေးဘူးကျွန်တော်တို့လည်းဆက်လက်ပြီးတော့ဒါစုံစမ်းနေဆေးဖြစ်ပါတယ်
အခုလိုစစ်ကောင်စီဘက်ကအဆက်မပြတ်ကြီးရေလေစတဲ့ဗက်ဆောင်ကနေတိုက်ခတ်မှုတွေကြောင့်ဒေသခံတွေကြားအသက်အန္တရာယ်ဆိုးရိမ်မှုတွေဖြစ်နေရတယ်လို့လက်ရှိငပလီမှာရှိနေတဲ့ဒေသခံအမျိုးသမီးတူက VOA ကိုပြောပါတယ
်။ဟိုပါလေဆိုးရိမ်စိတ်ကဘယ်လိုပြောရမလဲ။ဟိုလေရင်ကမနေ့ကညောင်းဟိုမှာ24နာရီပြန်နေတာဆိုတော့လေဟိုပုံကြရဲဘာညာတင်းတိုင်းဘယ်နေ့လဲငါ့အိမ်ကိုကြာမလဲငါ့အိမ်ကောင်းကြီးပေါ်ပြန်ငါ့အိမ်ကောင်းကြီးပေါ်ပြန်သွားတာလားပေါ့လက်နဲ့ကြည့်ကြတော့လေညီမတို့ကချီထိုးတာနေတာဆိုအနည်းကအကုန်လုံးကြားရတယ်ဆိုတော့လေဟိုဆိုးရိမ်စိတ်ကတော့တယ်နေ့ပေးရပါတယ်မလဲမသိတော့လေအရန်ဆိုးရိမ်နေရတယ်
ဒါအပြင်တိုက်ပွဲရဲ့ကြောင့်ငပလီဒေသခံအများအပြားဘေးလွတ်ရာကိုထွက်ပြေးနေကြရသလိုပိတ်မိနေသူတွေလည်းရှိနေတယ်လို့သူကဆက်ပြောပါတယ
်ညီမတို့ငပလီဒေသလူတွေအတွက်ဆိုလို့ရှိရင်တော့ဒီအချိန်ကြီးကဒါလုံးဝဟိုပထမအဆုံးကြုံရတဲ့အချိန်ပေါ့နော်ဘယ်သူမှဟိုဘယ်လိုပြောမလဲအရန်ထိတ်လန့်ကြတယ်သူကအစိုးရကြီးကြပဲတကူကြွားတွေမှာဆိုလို့ရှိရင်တော့လူတဝက်လောက်ကမရှိတော့ဘူးညီမတို့ရက်ွက်တွေရွာတွေထဲမှာအကုန်လုံးကတော့ညာကိုကိုပြောင်းတဲ့သူတွေပြောင်းကြတယ်ဘေးလူရောအစားရောအစားကြီးခွာပဲပေါ့နော်အဲ့ဘက်ကိုပြောင်းရွှေ့တဲ့သူတွေကပြောင်းရွှေ့ကြတယ်အဲ့တော့သူတဝက်လောက်ပဲရှိတော့တယ်အခုတင်းဆောင်ဖို့အခြေအနေကတော့အခုလွယ်တော့မလွယ်ဘူးပေါ့နော်သူကလမ်းနေပိတ်ထားတယ်ဆိုတော့လေအဲ့မဲ့အချို့အစားတော့ကိုနီကိုဟန်နဲ့သူရွာလေးသွားပြီးတော့ခြောင်လို့ရအောင်တော့ပြင်ဆင်ထားတာမျိုးတွေတော့ရှိတယ်ရှင်ဟုတ်ဟုတ်
တန်တွဲမြို့နယ်အတွင်းမှာရှိတဲ့ကဘာကျော်ငပလီအပန်းဖြေကမ်းခြေရှိရာနေရာမှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့ဇွန်လ3ရက်နေ့ကနေ30ရက်နေ့အထိငပလီလေစိတ်ကိုလည်းပိတ်ထားတယ်လို့လေရင်လက်မဲ့အယောင်ဌာနတွေကထုတ်ပြန်ထားကြပါတယ်ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကနေ2024ခုနှစ်မေလ12ရက်နေ့အထိ6လတာကာလအတွင်းအရက်သား189ဦးသေဆုံးခဲ့ရသလိုအရက်သား380ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အာရခတပ်တော် AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အရက်သားပြည်သူ148ဦးကိုလည်းစစ်ကောင်စီကဖမ်းဆီးထားဆဲဖြစ်တယ်လို့ AA ကထုတ်ပြန်ထားပါတယ်ခင်ဗျာ။